Welcome to the Voice of America in Burmese.
မင်္ဂလာညနေချမ်းပါရှင်2020ပြည့်နှစ်မတ်လ22ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လည်နေပါပြီ line meter 1925 32 line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်ရသက်ပါဒီညဘက်အတွက်သတင်းတွေကိုမှတ်ခွန်နေတဲ့အတူကြီးညပေးပါပါကိုရိုနာဗိုင်းရပ်စ်အကူဆက်ခံရသူဟာတနင်္ဂနွေနေ့မှာကမ္ဘာတစ်လွှာ၃သိန်းကျော်လာပြီဖြစ်ပြီးထိုင်းနိုင်ငံမှာတော့ဒီရောဂါအကူဆက်ခံရသူ600လောက်ရှိလာပါပြီအိန္ဒိယနိုင်ငံမှာ14နာရီကြာကာဖျူးအမိန့်ကိုထုတ်ပြန်ထားပြီးအာရှနိုင်ငံတစ်လွှာမှာဒီရောဂါပိုးကူးဆက်ပြန့်နှံ့မှုဒုတိယအကြိမ်ပြန်ပြီးတော့ဖြစ်မလာစေဖို့အတွက်ကြိုတင်ကာကွယ်မှုတွေလုပ်နေတယ်ဆိုတဲ့အကြောင်းနဲ့အတူထူးခြားတဲ့သတင်းတွေကိုပြောပြပေးပါပါ
ခုညပိုင်းဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာကမ္ဘာတဝန်းမှာယောဂကုသနေသူ3သိန်းကျော်ပြီးသေဆုံးသူအရေအတွက်13,000ဝန်းကျင်ရှိလာတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကထုတ်ပြန်ချက်နဲ့အတူမြမအရေးဆွေးနွေးခန်းမှာတော့
ကျွန်တော်တို့လက်ထက်မှာအများကြီးဖမ်းနိုင်တယ်တော့ဖမ်းတာတွေမြင်တော့တိတိခိုးနေရလို့ထင်တာပေါ့အမှန်တကယ်တော့တော်တော်လေးထိမ့်သိဟိုကျူသားခဲ့ပါတယ်ဒါတော့မှဤပညာတွေအမြင်လာတော့ချင်းစိုးလို့လက်လက်ကြိယာတွေထုတ်လိုက်ရင်တိတ်ကလွယ်လွယ်လေးနဲ့ပေါ့
မြမတရားစာတာတွေကိုလက်ရှိအာဏာရပါတီကဘယ်လိုဆောင်ရွက်ပေးနေသလဲဆိုတဲ့အကြောင်းNLD ပါတီရဲ့တယံစာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရမှာပါဒုတိယပိုင်းမှာတော့မြမရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်မြမပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့အတူကြေညာပေးပါမယ်ရှင
် COVID-19 လို့ခေါ်တဲ့ coronavirusကမ္ဘာကာယောဂါဟာကမ္ဘာတလွန်ကိုအနှင်းအမြန်ကူးဆက်လာနေပြီးအခုဆိုရင်ကမ္ဘာတဝန်းမှာယောဂါကူးဆက်နေသူက3သိန်းကျော်သွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်ဟာ13,000ကျော်ရှိလာနေပြီလို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်မှုတွေဟာအရင်ကထက်ကိုပိုးပြီးတော့အနှင်းအမြန်ကူးဆက်လာနေတယ်လို့လည်းပြောပါတယ်။ဒါအပြင်ဒီကူးဆက်ယောဂါဆိုးကြီးကိုလုံးဝရပ်တန့်သွားအောင်မထိန်းချုပ်နိုင်ခင်မှာဒီယောဂါပိုးကအတော်လေးကိုဆက်ပြီးကူးဆက်နိုင်ရည်ရှိတယ်လို့လည်းပြောပါတယ်။နိုင်ငံအများအပြားမှာဆေးရုံတက်ရောက်ပြီးအကူအသခံရသူအများပြားရှိနေပြီးတချို့ကလည်းဒီယောဂအကူဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးနေစေဖြစ်တာကြောင့်ဒီကူဆက်ခံရသူနဲ့တေဆုံးသူအရေအတွက်ဟာအပြောင်းလဲတွေရှိလာနိုင်ပါတယ်။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်စတင်ကူးဆက်မှုတွေဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့စစ်တပ်ရင်းတွေကနောက်ထပ်ယောဂကူးဆက်သူတယောက်မှမရှိခဲ့တာကြောင့်ဒါကိုကြည့်ရင်အလွန်ဆိုးရတဲ့အခြေအနေတွေကိုပြန်တောင်းပြန်ပြီးတော့ပြောင်းပြစ်နိုင်တယ်လို့ WHO အကြီးအကဲကလည်းယုံကြည်နေတာပါ။
ကမ္ဘာတစ်လွှာမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်လာနေတဲ့အချိန်မှာပဲလူပေါင်း1ဘီလီယံလောက်ဟာအိမ်မှာပဲနေနေကြရပြီဖြစ်ပါတယ်။အလင်းမြန်ကူးဆက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးအသက်အန္တရာယ်နဲ့ရင်ဆိုင်နေရပြီးသွားလာလှုပ်ရှားမှုတွေကိုကန့်သတ်တာ၊ကျောင်းတွေနဲ့အလုပ်တွေကိုပိတ်ပြီးလူသန်းပေါင်းများစွာကအိမ်ကနေပဲအလုပ်လုပ်ကြဖို့သက်ဆိုင်ရာအစိုးရတွေကညွှန်ကြားနေတာပါ။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမြို့ကြီး3မြို့ဖြစ်တဲ့နယူးယောက်၊လော့စ်အိန်ဂျလိစ်နဲ့ချီကာဂိုအပါအဝင်မြို့ကြီးတွေမှာအမေရိကန်ပြည်သူစုစုပေါင်း30ရာခိုင်နှုန်းဝန်းကျင်ကိုတွာလာခွင့်ကန့်သတ်ပိတ်ပင်ထားပါတယ်အခုလိုကန့်သတ်တဲ့ပြည်နယ်တွေကလည်းနောက်ထပ်တိုးလာနိုင်ပွဲရှိပါတယ်ဒီကမ္ဘာလုံးမှာစုစုပေါင်းလူပေါင်း13,000ကျော်သေဆုံးခဲ့ပြီးလက်ရှိအဆိုးဆုံးကူးစက်ခံရတဲ့အီတလီတနိုင်ငံထဲမှာသေဆုံးသူ4,000ကျော်ရှိပါတယ်စပိန်မှာတော့သေဆုံးသူ32ယောက်ရှိပါပြီးနိုင်ငံပေါင်း35နိုင်ငံမှာခန့်မှန်းခြေလူပေါင်း3,900ဟာအိမ်ထဲမှာပဲနေနေကြရတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေရကနေထိန်းချုပ်လာနိုင်တဲ့ပုံပေါ်နေတဲ့နေရာတချို့ကဒုတိယအကြိမ်ဖြစ်နေပြန်ပြီးရောဂါပြန်လည်းဖြစ်ပွားပြန့်နှံ့လာမှာကိုစိုးရိမ်ကြတဲ့အတွက်အော်စတြေးလျကမ်းခြေလိုနေရာကနေအိန္ဒိယနိုင်ငံနယူးဒီလီမြို့တော်ဆုံလမ်းမတွေပေါ်အထိအာရှနိုင်ငံတလွှာနိုင်ငံအများအပြားမှာရောဂါမပြန့်ပွားအောင်ခီးသွားလာမှုတားမြစ်ချက်တွေကိုအချိန်မြင့်ပြီးလှုပ်ဆောင်နေကြပါတယ်။ကမ္ဘာတလွှာ ကူးဆက်မှုအားလုံးရဲ့တုံးပုံတုံးဖြစ်တဲ့လူပေါင်း9000ကျော်လောက်အခုဆက်ခံခဲ့ရတယ်မလေးရှားနိုင်ငံမှာတော့စစ်တပ်နဲ့ကိုပါချထားပြီးအတော်လာတွေကိုပိတ်တန်ထားပါတယ်ရောဂါပြန့်နှံ့မှုစတင်ရတဲ့နိုင်ငံမှာလူပေါင်း10000ကျော်ကူးဆက်ခံခဲ့ရတာပါကူးဆက်ခံရသူပေါင်း10000ကျော်နဲ့အာရှဒေသမှာအများဆုံးဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံကလည်းချီးတွားလာမှုပိတ်တန်ကန့်တမှုတွေကိုတင်းတင်းကြပ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့နာမည်ကြီးဘွန်ဒီအပန်းတီကန်းစီကိုပိတ်ပစ်လိုက်တယ်လို့အိန္ဒိယနိုင်ငံမှာလည်းတနင်္လာနေ့ကတနင်္ဂနွေနေ့အတိုင်းအတာနဲ့အသွားလာတဲ့အကုန်လုံးကို 14နာရီကြာပိတ်ပစ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအန္တရာယ်ကိုအိန္ဒိယကဘယ်လောက်အတိုင်းအတာထိထိန်းချုပ်နိုင်နေစရာကိုဒီနေ့နဲ့ဆန်းသက်နေတာပါ။ WHOကမှာကျန်းမာရေးအဖွဲ့ကလည်းအာရှဒေသတွေမှာကျန်းမာရေးဆောင်ရှားကုသမှုဆိုင်ရာအားနည်းတဲ့နိုင်ငံတွေရှိနေတဲ့အတွက်ဒီကမ္ဘာကပ်ရောဂါကူးစက်ပြန့်နှံ့ပြီးအခြေအနေပိုဆိုးလာမှာကိုစိုးရိမ်တာကြောင့်ရောဂါမကူးစက်အောင်တင်းတင်းကြပ်ကြပ်လှုပ်ဆောင်ကြဖို့အတွက်တိုက်တွန်းနှိုးဆော်ထားပါတယ်။ ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း600နီးပါးထိရှိလာတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ထိုင်းကျွမ်းမာရေးဝန်ကြီးဌာနကကြေညာချက်မှာတော့အဓိကကူးစက်ခံရတဲ့နေရာဟာမြို့တော်ဘန်ကောက်မှာဖြစ်တဲ့အကြောင်းနဲ့မြို့သူမြို့သားတွေအနေနဲ့နိုင်ငံအနှံ့ဗိုင်းရပ်စ်ပြန့်နှံ့သွားတာမျိုးမဖြစ်ရအောင်ဘန်ကောက်ကနေပြီးတော့ခရီးဝေးမထွက်ကြဖို့သတိပေးထားပ
တယ်။ဒေသခံတွေကလည်းအခုလိုသွာလာပိတ်ပင်မှာကိုစိုးရိမ်ပြီးဒီသတင်းပတ်ပိတ်ရက်တွေမှာအစားအစာတွေကိုဝယ်ယူစုဆောင်ခဲ့ကြပါတယ်။တယ်ယူပို့ဆောင်ရေးလမ်းတွေကိုလည်းလျှော့ချထားပါတယ်။ Thailand Air လေကြောင်းလိုင်းကသူ့ရဲ့ခီးစဉ်အလုံးဖြတ်သိမ်းထားသလို Bangkok Airways နဲ့ Thai Air Asia တို့မှလည်းနိုင်ငံတကာလေကြောင်းခီးစဉ်တွေဖြတ်သိမ်းထားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနဲ့နယ်ချင်းထိနေတဲ့ချင်းရိုင်မှာလည်းမြန်မာနဲ့ထိုင်းနိုင်ငံသားတွေဟာနေဆက်ကိတ်မပိတ်ခင်နေရပြန်ကြဖို့စိုင်းပြေနေကြတာကိုတွေ့ရပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါဆက်တင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံကယောဂါတိုက်ဖြည့်ရေးအတွက်ဆောင်ရွက်ချက်တွေဟာကောင်းလို့နဲ့ကောင်းမွန်နေတဲ့အတွက်ဒီယောဂါမပြန့်ပွားရေးမှာမျှော်လင့်ချက်ဖြစ်လာစေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအကြီးအကဲကယုံကြည်ကြောင်းပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာလုံဆောင်တဲ့ပုံစံကိုတခြားနိုင်ငံတွေမှာအထူးသဖြင့်ဒီမိုကရေစီကျင့်သုံးတဲ့အနောက်နိုင်ငံတွေကလုံဆောင်နိုင်ပါမလားလို့မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့ပြောပါတယ်။တရုတ်နိုင်ငံမှာလွန်ခဲ့တဲ့၄ရက်အတွင်းယောဂါကူးစက်သူနောက်ထပ်တဦးပဲရှိတယ်လို့တရုတ်အာဏာပိုင်တွေကပြောထားပါတယ်။
အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီမှာအခုတနင်္ဂနွေနေ့ကစလို့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်ရေးအတွက်ဝန်ကြီးနရင်ဒရာမိုဒီကတိုက်တွန်းခဲ့ပြီးတဲ့နောက်14နာရီကာဖြူအမိန့်ထုတ်လိုက်တာကြောင့်ပုံမှန်အားဖြင့်လူတွေပြည့်ကျက်စုညံနေလေးရှိတဲ့လမ်းတွေဟာတိတ်ဆိတ်သွားပြီးအသွားအလာတွေမရှိသလောက်ဖြစ်နေပါတယ်။ယထာလမ်းတွေပိတ်ထားသလိုလူတွေကိုလမ်းလျှောက်ဖို့လည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဝန်ကြီးချုပ်မိုဒီကအိန္ဒိယပြည်သူတွေကိုအိမ်ထဲမှာပဲနေကြဖို့မှာထားပေမဲ့ညနေ9နာရီလောက်ဆိုရင်တော့ဝရန်ဒါမှာထွက်ပြီးကျန်းမာရေးဝန်ထမ်းတွေကိုအားပေးကြဖို့လည်းတိုက်တွန်းခဲ့တာပါဆေးရုံလိုမရှိမဖြစ်ဌာနမျိုးကလွဲလို့လုပ်ငန်းတွေအားလုံးတနင်္ဂနွေနေ့မှရပ်နားကြမယ်လို့ယူဆရပါတယ်အိန္ဒိယနိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ရောဂါရတဲ့လူနာပေါင်း296ယောက်ရှိပြီးသေဆုံးသူ4ဦးရှိခဲ့တဲ့အကြောင်းနဲ့အားလုံးဟာနိုင်ငံခြားခရီးထွက်ခဲ့တဲ့သူတွေဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီထက်မှ23ယောက်ကပြန်ပြီးတော့ကျန်းမာလာပြီလို့လည်းဆိုပါတယ်။ကူးစက်ခံရသူအများစုဟာဖျားတာနဲ့ချောင်းဆိုးတာလိုသိပ်မပြင်းထန်တဲ့အတော်အသင့်ရှိတဲ့ရောဂါလက္ခဏာတွေပြခဲ့ပါတယ်။တချို့အထူးသဖြင့်အသက်ကြီးသူတွေနဲ့ကျန်းမာရေးချို့တဲ့သူတွေအတွက်တော့ဒီယောဂါပိုးကြောင့်အဆုတ်ရောင်ယောဂါအပါဝင်ဝေဒနာတွေကိုအပြင်းထန်ခံစားရနိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကူးစက်ခံရမှုသိပ်မပြင်းထန်ရင်သတင်းနှစ်ပတ်အတွင်းပြန်လည်နလန်ထူလာနိုင်ပြီးပြင်းထန်တဲ့ပြည်သူတွေအတွက်တော့သတင်းသုံးပတ်ကနေတစ်လခွဲလောက်ထိကြာမြင့်နိုင်တဲ့အကြောင်းဖော်ပြထားပါတယ်။ဒီကမ္ဘာလုံးမှာဗိုင်းရပ်စ်ကူးစက်ခံရသူ3,100နီးပါးရှိပြီးတော့13,000ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတော့သတင်းတပတ်ချာအကျန်းဖက်သတင်းတပတ်ချာအကျန်းဖက်ဆစ်စင်ရေးကိုလုပ်နေပါတယ်။ IS စစ်တွေးကြောအဖွဲ့နဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဖိလစ်ပိုင်စစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မွတ်စလင်စစ်တွေးကြော14ဦးသေဆုံးခဲ့တယ်လို့စစ်တပ်ကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ဒီတိုက်ပွဲမှာပဲစစ်သား4ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။ဒုဗိုလ်မှူးကြီးစီရီလီတိုဆိုဖီရီယမ်ကတော့ဒီစစ်တွေးကြ၅ဦးရဲ့အလောင်းတွေကိုရခဲ့တယ်လို့ ဖော်ပြထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းလူ၅လူဦးရေ600အထိတိုးမြင့်လာတဲ့ဒီထိုင်းနိုင်ငံမှာထိုင်းမြန်မာနယ်စပ်မြဝတီနယ်စပ်တရာ1ကိုမတ်လ21ရက်နေ့ကပိတ်ချလိုက်ပြီးတော့ချစ်ကြည်ရေးတရာ2ကိုလည်းမတ်လ23ရက်မှာလဲကုန်တင်ဂါသာခွင့်ပြုမှာဖြစ်ပြီးတော့ကားမောင်းသူနဲ့လိုက်ပါလာသူအနေငယ်ကိုသာခွင့်ပြုတော့မှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တာမို့လို့နေရက်ပြန်တဲ့ရွှေ့ပြောင်းအလုပ်သမားတွေအတွက်အခက်တွေ့နေကြပါတယ်ထိုင်းမြန်မာနယ်စပ်ကမဲဆောက်မြဝတီချစ်ကြည်ရေးတရာ1ကိုပိတ်လိုက်ပြီးတဲ့နောက်ရက်အတွင်းနေရက်ပြန်တဲ့မြန်မာတွေကတပေါင်းကျော်ရှိနေပါတယ်အခုချစ်ကြည်ရေးတရာနှစ်ကိုလည်းထိုင်းဘက်ကအကန့်အသတ်နဲ့ပိတ်ပစ်မယ်ဆိုတဲ့အတွက်နေရက်ပြန်တဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်အခက်တွေ့လာနိုင်ပါတယ်ရှင်တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျမခွာညိုတို့ကြီးညာပေးခဲ့ကြတာပါရှင်အခုဆက်ပြီးထိတ်တန့်ရောက်နေတဲ့သတင်းဆောင်ပါနဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်
။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကပ်ရောဂါဟာကမ္ဘာတစ်ပတ်ကိုအလင်းမြန်ကူးစက်လာနေပြီးခုဆိုရင်ကမ္ဘာတစ်ပတ်မှာရောဂါကူးစက်နေသူ3သိန်းကျော်နဲ့သေဆုံးသူအရေအတွက်က13,000ကျော်ရှိလာခဲ့ပြီဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုးတိုးရေးရှုကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဆိုရှလိုင်းသတင်းပေးပို့ထားတာကိုပြောပြပေးကြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအရင်ထက်ကိုပိုပြီးတော့အလင်းမြန်ကူးစက်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကမ္ဘာတစ်ပတ်မှာရောဂါကူးစက်သူပထမ3,000ပြည့်ဖို့အတွက် 3 လလောက်ကြာမြင့်ခဲ့ပေမယ့်နောက်ထပ် 2,000 ထပ်ပြီးကူးစက်ဖို့ကသတင်းနှစ်ပတ်လောက်ပဲကြာမြင့်ခဲ့တယ်အဲ့လိုကျန်းမာရေးတောင်းဆိုရှိသူတွေကပြောပါတယ်အခုလိုအလင်းမြန်ကူးစက်လာနေတဲ့ကာယရောဂါစူးကြီးကိုဆက်ပြီးတော့ကူးစက်ပြန့်နှံ့လာတယ်မဖြစ်အောင်မလုပ်နိုင်ခင်မှာဒီကာယရောဂါစူးကြီးဟာဆက်ပြီးတော့လေကူးစက်ပြန့်နှံ့နေဦးမှာဖြစ်တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်အချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့ကြာသပတေးနေ့ကနောက်ထပ်ရောဂါကူးစက်သူတယောက်မှမရှိခဲ့ပါဘူး။ဒါဟာဒီရောဂါစတင်ဖြစ်ချိန်ကစပြီးတော့ပထမဆုံးအချိန်ဖြစ်တဲ့ဝူဟန်မြို့မှာနောက်ထပ်ရောဂါကူးစက်သူတယောက်မှမရှိတာဖြစ်ပါတယ်။ဒါကိုကြည့်ချင်းအားဖြင့်အလုံးစုံစိုးရတဲ့အခြေအနေတွေကိုတော့မှပြန်ပြီးတော့ကြောင်းလဲပြစ်နိုင်တယ်လို့ WHO အကြီးအကဲ Gabrielsus ကပြောပါတယ်
။ Of course we must exercise caution. The situation can be worse.But the experience of city
drone တွေနဲ့သတိထားမှာဖြစ်ပါတယ်။ခြေနေတွေကိုပြန်ပြောင်းလဲပြစ်နိုင်ပါတယ်။ဒီဗိုင်းရပ်စ်ပိုးကိုတွန်းလှန်ထိန်းချုပ်နိုင်ခဲ့တဲ့မြို့ရဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကကျန်တဲ့ကမ္ဘာလုံးကိုမျှော်လင့်ချက်ကြီးနဲ့သတိခွန်အားတွေဖြစ်စေပါတယ်။နေ့စဉ်နေ့တိုင်းဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့ဒီရောဂါဘာကြောင့်ဖြစ်စေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပို့ပြီးတော့သိလာနေပါတယ်လို့ WHO ကြီးကဲကပြောသွားတာပါ။ဒီယောဂါပိုးနဲ့ပတ်သက်ပြီးလေ့လာသိရှိတဲ့အထက်ကတစ်ခုကတော့ဒီယောဂါပိုးဟာလူငယ်တွေကိုလည်းကူးစက်နိုင်တာဖြစ်တယ်လို့သူကပြောပါတယ်။နိုင်ငံတော်များများကရရှိခဲ့တဲ့အချက်အလက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကအသက်အရွယ်ကြီးတဲ့လူကြီးပိုင်းတွေမှာတော်တော်လေးကိုဆူဆူဝါဝါဖြစ်ခဲ့တဲ့ဆိုပေမဲ့အသက်50အောက်လူတွေမှာလည်းအတော်လေးအဖြစ်များပြီးတော့ဆေးရုံတက်ကူးသွားရတဲ့အထိပါလိုအပ်တယ်ဆိုတာကိုတွေးရှိခဲ့ရတယ်လို့ WHO ဥက္ကဋ္ဌကပြောပါတယ်
။ Today I have a message for young people.You're not invincible. This virus could put
ဒီလူငယ်တွေကိုကျွန်တော်ပြောချင်တာတစ်ခုရှိပါတယ်။အဲ့ဒါကတော့ခင်ဗျားတို့တွေလည်းရောဂါကူးစက်နိုင်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ခင်ဗျားတို့ဆေးရုံကိုသတင်းပတ်တွေနဲ့ချီတက်ရနိုင်တယ်လို့ဒီဗိုင်းရပ်စ်ကြောင့်လည်းသိသွားနိုင်ပါတယ်။ခင်ဗျားတို့အနေနဲ့နေမကောင်းမဖြစ်ရင်တော့ခင်ဗျားတို့သွားတဲ့နေရာတွေကတခြားတယောက်ယောက်အတွက်ရောဂါကူးစက်တာတွေဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့အထိပါဖြစ်လာနိုင်ပါတယ်လို့သူကပြောသွားတာပါ။COVID-19 ကာယရောဂါကြီးကိုတိုက်ဖြတ်နိုင်မှုကအားလုံးတစုတစည်းနဲ့စီးလုံးညီမျိုးမှုရှိဖို့ကအဓိကအချက်ဖြစ်တယ်လို့ Mr. Tedros ကပြောပါတယ်။လူကြီးတွေနဲ့လူငယ်တွေကြားစီးလုံးညီမျိုးမှုရှိဖို့လိုသလိုနိုင်ငံတွေကြားမှာလည်းစီးလုံးညီမျိုးမှုရှိဖို့လိုအပ်ကြောင်းအဲလိုဆိုရင်အခုလိုအန္တရာယ်ကြီးမားတဲ့ဗိုင်းရပ်စ်ပိုးကူးစက်တာတွေကိုနောက်ဆုံးမှရပ်တန့်နေနေသွားနိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းအဲလိုလုံနိုင်ဖို့အတွက်ဆိုရင်ဂျိုးပန်းအားထုတ်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအကြီးအကျယ်လုပ်ဖို့လိုအပ်တယ်လို့နိုင်ငံရေးဆန္ဒရှိဖို့နဲ့စံလိထံခိုင်မာမှုလိုတယ်လို့လည်း WHO ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင
်သဘာဝတရားစာတပေါ်ကျွဲဝါတဲ့မြန်မာနိုင်ငံရဲ့အရင်းမြစ်တွေနဲ့သဘာဝပတ်ဝန်းကျင်အတွက်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကဘာတွေဆောင်ရွက်ပေးနေပါသလဲပြည်သူ့လွှတ်တော်တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌဦးစိုးသူရထွန်းကိုဒေါက်ခင်မျိုးသက်ကရန်ကုန် VOA ဌာနမှတွေ့ဆုံမေးမြန်းထားပါတယ်ရှင်
ခုလို VOA မှာလာပြီးတော့ဖြေကြားပေးတဲ့အတွက်ဥဆုတူရထောင်းအများကြီးကျေးဇူးတင်ပါတယ်။အခုဥဆုတူရထောင်းကဒီတယံစာတန်နဲ့ပတ်သက်ပြီးတော့ဟိုတဘာဝပဝန်ကျင်ခင်းနေမလားရင်တယံစာတန်နဲ့ပတ်သက်ပြီးတော့ဘာတွေများဟိုဒီဒီအစိုးရတက်ကန်းတွင်းမှာပေါ့နော်လုပ်ငန်းပါဆိုအစိုးရတက်ကန်းလိုက်ကုန်လောက်မယ်လေကုန်လောက်မယ်ဆိုတော့နောက်နှစ်ဆိုဒီ၄နှစ်တာကာလအတွင်းမှာဘာတွေလုပ်နိုင်တယ်နည်းနည်းပြောပ
ြဟုတ်ကဲ့ကျွန်တော်တို့ဟိုလွတ်တော်အနေနဲ့ကတော့နှစ်ပိုင်းပေါ့တစ်ဖက်ကတော့ကျွန်တော်တို့ကဒီစောင့်ကြည့်တိမ်မှတ်ခြင်းပေါ့ဒီ oversight လုပ်ရတဲ့တာဝန်ရှိပါတယ်နောက်တစ်ခါတော့အဓိကတာဝန်ဖြစ်တဲ့ legislation ပေါ့ဥပဒေပြုရေးတာဝန်ပါတော့တရားသာရကဏ္ဍဆိုရင်တော့ကျွန်တော်တို့ဟိုတိတိတာထင်ရှားရဆိုရင်တော့ကျွန်တော်တို့တပ်သူတွေနီးဥပဒေကိုကျွန်တော်ပြန်ပြီးတော့ဒါကိုပြင်ဆင်ပြီးတော့ဒီပြုပြေးနိုင်ကြတာရှိပါတယ်နောက်တစ်ခါမြန်မာကျောင်းပြေသနာဥပဒေပေါ့ဒါလည်းခင်းတဲ့လျော်ညီအောင်ကျွန်တော်ပြန်လဲပြင်ဆင်ပြီးတော့ကြီးဆွေးတာရှိပါတယ်နောက်တစ်ကဏ္ဍအနေနဲ့ဆိုကျွန်တော်တက်တော်ကဏ္ဍပေါ့တက်တော်ဥပဒေကိုလည်းကျွန်တော်တို့အစ်စ်ပြင်ဆင်ပြီးတော့ကြားထမ်းခဲ့တာလေးပဲရှိပါတယ်အဲ့တော့ဒါကဥပဒေပြုရေးကဏ္ဍဘက်ကကျွန်တော်လုပ်နိုင်ခဲ့တာပေါ့နောက်တစ်ခါတော့စောင့်ကြည့်ထိမှတ်တဲ့အပိုင်းကတော့နည်းနည်းများပါဒါကတော့ကျွန်တော်တို့ပြည်သူလူထုကနေဖြစ်ပေါ်လာတဲ့ဒီအတိုင်းစားတွေအကြံပြုစားတွေပေါ်မှာကြည့်ပြီးသက်ဆိုင်ရာဌာနတွေနဲ့ဘူပေါင်းညီနိုင်ပြီးတော့ဒါကိုတက်မှတ်ပေးခဲ့ရတာလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဟိုတခြားဟိုသတင်းမီဒီယာတွေကအစပေါ့ကျန်တဲ့နေရာတွေကစက်တာတွေကနေပြီးတော့ရလာတဲ့အချက်လက်တွေနဲ့လည်းကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနတွေကိုဥမာကျွန်တော်တို့နဲ့တိုက်ရိုက်ဆိုင်တာတော့တရားစာတာနဲ့တော့ပေါ်ဝန်ကြီးထိန်းသိမ်းရေးဝန်ကြီးဌာနပါဒါပေမဲ့လည်းတခြားဌာနတွေလည်းအကူအညီတွေလည်းရယူပြီးတော့ဆိုပါတော့ကျွန်တော်တို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးကနေစီဒီရေးရင်းမြစ်တွေကျွန်တော်မြေချောင်းတွေရဲ့ပြဿနာတွေကိုဖြည့်ရှင်းရတာတွေလည်းရှိတယ်။နောက်တစ်ခါကျွန်တော်တို့တချို့နေရာတွေကြာရင်ကျွန်တော်ကာဝေးရေးတို့ ID ရေးတို့ရဲ့အကူအညီပါယူပြီးတော့ဟိုဒီပြည်သူလူထုအထူးကံအောင်တရားစွဲထုတ်ဖော်ရေးကြောင့်တခြားပြဿနာတွေမဖြစ်လောက်အောင်ဆိုတာမျိုးထိန်းကြောင်းရတာတွေလည်းရှိပါတယ်ခင်ဗျာ
။ဆက်နွှယ်နေတာပေါ့နော်။
ဟုတ်ကဲ့ပါခင်ဗျာ
။တဘာဝပုံကျင်ထိန်းနေရတော့နည်းနည်းတော့ခြေတက်ပါတယ်။ကျုပ်ခြေတက်ပေမဲ့ဒီအခုလုံနိုင်တဲ့အတိုင်းတာပေါ့နော်။ဘယ်လောက်အတင်ကလုံနိုင်ပါလဲ။
နှစ်မျိုးပါခင်ဗျာ။အောင်းရင်ထင်းသေးရေဆိုတော့ကျွန်တော်မူရင်းဒီကျွန်တော်ကဘာကြီးပူနွေးလာတာနဲ့ပတ်သက်ပြီးတော့ Global Climate Change ကိုကျွန်တော်တို့စဉ်းစားရတဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကကျွန်တော်ရဲ့ Party Commitment လည်းရှိတဲ့အခါမှာဒီကျွန်တော်တို့တဘာဝထင်းသေးရေနေမြေတွေတိုးချဲ့ပြီးတည်ထောင်ရပါတယ်။တည်ထောင်တဲ့အခါမှာအရင်တော့ရှိခဲ့တဲ့နေမြေတွေကိုတချိန်တော့ကျတော့ဥမာဆိုပါတော့နမူနာပြောရရင်ခါကာဘိုရာစီတဘာဝထင်းသေးရေနေမြေဆိုရင်အဲ့ဒီခါရထောင်တိတာတည်ထောင်ခဲ့တယ်ဒီလာကပြည်သူတွေအတွက်ကိုသူတို့အိတ်မစင်းစားနိုင်ရဘူးအပြည်သူတွေမှာအကြက်တဲခက်ခဲတွေတွေ့ရတယ်ပေါ့အဲ့တော့သူတို့မှာတစ်သက်လုံးနေခဲ့တဲ့တောတောင်တွေမှာသူတို့မှာတချို့နေရာတွေသွားလို့မရဘူးဆိုတာမျိုးပြဿနာရှိပါတယ်အဲ့တော့ကျွန်တော်တို့လက်မှာဒါကိုကျွန်တော်တို့ဥပဒေပြုပြန်လဲပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့အရင်တော့သဘောထင်းသိနေမိများဆိုင်ရာဥပဒေကိုကျွန်တော်တို့ကဒီဘာမျိုးစုံမျိုးကွဲများနဲ့သဘောနေမိများထင်းသိရေးဥပဒေအနေနဲ့ပြဋ္ဌာန်းလိုက်တဲ့အခါမှာဒီလာကပြည်သူတွေကိုယ်တိုင်ထင်းသိနိုင်တဲ့တတော်တွေသူတို့ရဲ့ပိုင်ဟာဆိုင်ရာဆိုင်ခွင့်သူတို့တောင်ရာဆိုင်နိုင်ဖို့သူတို့တာရဲဒိဋ္ဌိဆံကိုသူတို့ဟိုလိုအပ်တယ်လို့သူတို့စီစဉ်နေသူတို့ထုတ်ယူစားသုံးနိုင်ဖို့အတွက်လည်းကျွန်တော်နေရာလေးတွေခြံထားပေးပြီးတော့မှတကယ်ထင်းနေရမယ့်ကိုးစုံကိုပဲထင်းနေတဲ့သဘောမျိုးတွေကျွန်တော်လုပ်တယ်ပေါ့ဒါကထင်းနေရေးပိုင်းမှာအဲ့တော့အဲ့လိုနေမျိုးတွေကိုကျွန်တော်တိုးချစ်တည်ထောင်ပြီးတော့မြန်မာနိုင်ငံတော်အလုံးမှာဟိုအောက်ပေါ်ဆုံးကာကပိုရာဆိုင်ကြီးကနေတောင်ဘက်ကျွန်တော်တို့ဒီလမ်းပြီးအန်ဝါမျိုးသားဥယျာဉ်လိုနေရာမျိုးအထိတိုးချစ်တည်ထောင်တာတွေရှိတယ်ဒါအဲ့လိုလုပ်တဲ့ခါမှလည်းဒီ executive ပေါ့ဒီအလုပ်လုပ်ရတဲ့ဝန်ကြီးဌာနအနေနဲ့ဝန်ထမ်းနဲ့ရမုံငွေအားလဲချက်တွေရှိမှဆိုတဲ့အတွက်ကျွန်တော်တို့လွတ်တော်အနေနဲ့ဒါကို budget တွေချပေးပြီးတော့ပြုထောင်ပေးရတာတွေလည်းရှိပါတယ်။အဲ့ဒါထိန်းသိမ်းတဲ့အပိုင်းပေါ့။နောက်တစ်ပိုင်းကတော့ကျွန်တော်စီမံခန့်ခွဲမှုအပိုင်းပါ။ဒါကတော့ကျွန်တော်တို့ခုနပြောတဲ့တပ်တူတွင်မှာဖြစ်ဖြစ်စေုံလို့လို့ယူနေပဲဖြစ်ဖြစ်စီမံကိန်းနေရာကျွန်တော်တို့ကလုပ်တော့လုပ်လဲလုပ်ရမယ်။ဒါမှလည်းလူများအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေဖြစ်လာမယ်။ဒါတစ်ဖက်ကလည်းလွတ်လုပ်တဲ့နေရာမှာတော့ဘာဝန်ကြီးတိကျမှုအနည်းဆုံးဖြစ်အောင်လူစီမံခန့်ခွဲမလဲဆိုတာတွေကိုကျွန်တော်ကစီမံချက်တွေချပေးပြီးတော့ဝိုင်းပြီးတော့အပြန်အလှန်ညှိနှိုင်းပြီးတော့ဆောင်ရွက်ပါတယ်
။ဆိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာဒီလေထုညဉ့်ဉန်းမှုတို့ဒီမြေထုညဉ့်ဉန်းမှုတို့ကဒီအញ្ញံအရေးပါပါတယ်။အဲ့ထက်မှမှဒီကြောင်ကြီးသွေးဟိုဆက်ယုံနေပေါ့နော်။အစိုးဒီဆက်ယုံနဲ့ပတ်သက်ပြီးတော့ဆန္ဒပြနေတာတွေအများကြီးတွေ့ပါတယ်။ဒီပြည်သူတွေကမချင်နဲ့လို့သူတို့နိုင်ငံတွေမှာရေတွေပျက်စီးတယ်၊မြေတွေပျက်စီးတယ်ပေါ့နော်။အဲ့လေလူမှလည်းညဉ့်ဉန်းမှုတွေဖြစ်တယ်ဆိုတော့ဒါအဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့ကင်ကြွယ်နေလဲနည်းနည်းသိချင်တယ်ပ
ါကျွန်တော်တို့ကတော့ဥပဒေပြုရေးပိုင်းဖြစ်တဲ့အဓိကတော့ဆန်ကြီးဆန်ညုံးပါပဲအဲ့တော့ဘယ်လိုဆက်ယူမယ်တည်တောင်ပေါ့ကြောင်းမီးသွေးလဲအလားတူပဲကျွန်တော်တို့ကလေလူတွေကိုပြန့်နှံ့မဲ့ဆာဗိုင်အောက်ဆိုက်အလား SOH NOH အလားနိုက်ထရိုဂျင်အောက်ဆိုက်ကာဗွန်မိုနောက်ဆိုက်ကာဗွန်တိုင်အောက်ဆိုက်ဆိုတဲ့ဟာဒီဘယ်လောက်ထိထွက်သလဲဒီ emission ကိုတို့ဘယ်လိုထိန်းသိမ်းနိုင်မလဲဒါက
ဒါခိုးငွေထုတ်လွှတ်တာပေါ့တခါသူ့ရဲ့တပိုင်းထဲမှာပြာပေါ့ဖြစ်လာတဲ့ခါမှာဒီပြာတွေကလည်းဘေးကနေတော့အတန်းတင်းဖြစ်စီတော့ဒီပြာတွေကိုဘယ်လိုထိမ့်သိမ့်မလဲဆိုထိမ့်သိမ့်နိုင်တဲ့သူကိုကျွန်တော်တို့ကမကန့်ကွက်ပါဘူးကျွန်တော်တို့ကဥဝေပြူရေးပိုင်းရာကဘာဆိုင်ကြီးဆိုင်ကျော်နဲ့ကြည့်ပြီးတော့ကောင်းမွန်အောင်လုပ်နိုင်တဲ့လူရှိရင်ဒါကျွန်တော်တို့ကတော့ပုံမှန်ဘာမှဟိုသူကြီးဆရာကန့်ကွက်ဖို့မရှိပါဘူးအပြည်သူလူထုကကန့်ကွက်တယ်ဆိုတော့ဒါစိုးရိမ်မှုကြောင့်ဖြစ်တာပါပြီးခဲ့တဲ့ခေတ်ဒီမှာဒီခံခဲ့ရတဲ့ဆိုးကျိုးတွေကြောင့်နောက်လာမဲ့လူကိုပို့ရင်းပြောရင်တော့မယုံကြည်တော့ဘူးပေါ့လွယ်လွယ်နဲ့မယုံကြည်နိုင်ဘူးဆိုတဲ့အခြေအနေမျိုးဖြစ်တာပေါ့တကယ်တမ်းတော့ဤပညာတွေကအခုကတိုးတက်နေပါပြီတကယ်တော့ကောင်းအောင်လုပ်နိုင်တဲ့လူရှိရင်ကျွန်တော်တို့ကဒါကိုကြိုးစားမှာပဲဖြစ်ပြီးတော့မကောင်းရင်လည်းချက်ချင်းပိတ်သိမ်းပြီးတော့အရေးယူအောင်မှာပဲဖြစ်ပါတယ်အဲ့တော့ဒါကတော့ဟိုအခြေအခြေတခါကအခြေအနေကြောင့်ဆိုရင်မှုတွေပူပါမှုတွေရှိတယ်ဆိုတာလည်းမဆမ်းပါဘူးဒါကတော့ဤလူလူကတော့ဒီတိုင်းပဲရှိပါပ
ါဆရာဒီလိုမျိုးဖားကန်လိုနေရာမျိုးမှာအရင်တော့ကတူးထားတဲ့လက်ရှိလက်တူးနေတဲ့ဒီမြေပြိုတာတွေလူဟိုကလူအတန့်တွေအထိထိကြိုက်တာတွေရှိနေဒီနေရာတွေပျက်စီးနေတာတွေပေါ့နော်တဘာဝဟိုမြေနေထားတွေပျက်စီးနေတာတွေဒါတွေအတွက်ပြန်ပြီးတော့ပြင်ဆင်ပြုပြင်ဖို့ပေါ့နော်ထိန်းသိမ်းမှုပြုပြင်ဖို့ဘယ်အတိုင်းတာအထိလုပ်နိုင်ပါပြီလဲ
ဟုတ်ကဲ့အဲ့ဒါလေကျွန်တော်တို့ကတော့ဟိုဒီကြောင့်မြေကျေသနာကအမြတ်ရခဲ့တဲ့သူတွေကပဲပြန်လုပ်ပေးရမှာပေါ့တကယ်သဘောတဘာဝရတော့နောက်တစ်ခါအဲအမြတ်ရခဲ့တဲ့လူဆိုတဲ့နေရာမှာလုပ်ငန်းရှင်ပါလို့နိုင်ငံတော်လည်းပါပါတယ်အဲသူတို့လုပ်ဖို့အတွက်ကိုကျွန်တော်တို့ကအခုလောလောဆယ်တော့ကော်မတီတစ်ခုဖြစ်ဖို့ဒါဟိုအဲလုပ်ငန်းရှင်တွေနဲ့သဘောပတ်ဝန်းကျင်ကိုပြန်ထိန်းသိမ်းဖို့နဲ့ပြန်လည်တည်ထောင်ဖို့ဆိုတဲ့အပိုင်းကိုကျွန်တော်တို့သွားပြီးတော့ဒါကိုဦးစားပေးပြီးတိုက်တွန်းနေပါတယ်အဲဆိုတော့ဒါကတော့ကျွန်တော်တို့မကြခင်ဖြစ်လာမယ်လို့လည်းယုံကြည်ပါတယ်အဲဒါဆိုရင်သူတို့ကိုယ်တိုင်လည်းတချို့ကလည်းတကယ်လည်းလုပ်ချင်ကြတယ်သူတို့ပြန်တော့ဥလူချောင်းလိုမျိုးဆိုရင်ဒါကြီးရတဖြည်းဖြည်းနဲ့တိမ်ကောလာတဲ့အဒီအဲ့ဒီကမှဒါကိုတူပေါ်လာပုံမှန်တူပေါ်နေလို့လည်းမရပါဘူးကျွန်တော် scientific assessment ပေါ့တရားလေ့လာပြီးတော့မှဘယ်လိုနည်းလမ်းနဲ့ထိမ့်သိမ့်မလဲဘယ်လိုကာကွယ်မလဲရည်သေးနိုင်ရည်ဘယ်လိုစောင့်မလဲဒါမျိုးတွေကကျွန်တော်စဉ်းစားပြီးတော့စောင့်ရမှာမလို့ဒါကတော့နည်းနည်းတော့ကြာတဲ့လုပ်ငန်းတစ်ခုလည်းဖြစ်ပါတယ
်ဒါပေမဲ့အစားပြုတာတော့လုပ်နေပြီ
လုပ်နေပါပြီခင်ဗျာဟု
တ်ဆိုတော့ဒီတဘာဝပတ်ဝန်းကျင်ပြဿနာတွေမှာဆိုအဓိကအမှိုက်ပြဿနာအတိတ်ကဟိုတွေ့ရပါတယ်ဆိုတော့ဒီအမှိုက်ပြဿနာနဲ့ပတ်သက်ပြီးတော့ဒီမြန်မာတနိုင်ငံလုံးနဲ့ခြုံပြီးတော့ပေါ့နော်ဘာဟိုဥပဒေတွေများချထားတာဟိုနော်ဒီလိုမျိုးအမှိုက်ကိုထိမ့်သိမ့်နိုင်အောင်ဟိုဘာတွေများလုပ်နေပါလဲအဲ့ဒါပထမဆုံးသိဖို့
လောလောဆယ်ကိုကျွန်တော်တို့ကအဲ့ဒီအမှိုက်နဲ့ပတ်သက်ပြီးတော့ဒီ waste disposal ပေါ့အားလုံးနဲ့ပတ်သက်တဲ့ဥပဒေတခုချုပ်ကုန်တဲ့ဥပဒေတခုကိုကျွန်တော်ရေးဆွဲနေပါတယ်သက်ဆိုင်ရာဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့အဲ့တော့အဲ့ဒီဥပဒေဖြစ်လာရင်တော့ပို့ပြီးတော့ထိရောက်တဲ့ဒီသောင်းရမှုတွေဖြစ်နေမှာပါ။အခုကဘာလို့မိုင်းရပတ်သက်ပြီးကျွန်တော်တောက်လျှောက်မြန်မာနိုင်ငံမှာစဉ်းစားခဲ့တာကစီမံသားရာပေါ့ municipal ရှူတောင်းနေပဲစဉ်းစားတာပေါ့။ပေါင်းရင်ဒီနေ့ရှူတောင်းကစဉ်းစားခဲ့တာနေပါတယ်။အခုကကျွန်တော်ပေါင်းရင်ဒီနေ့ရှူတောင်းကနေမိုင်းရပတ်သက်ဘယ်လိုထိန်းသိမ်းမလဲဘယ်လိုသူ့ဘောမှာ conserve လုပ်မလဲဆိုတာကိုကျွန်တော်တို့စတင်ပြင်ဆင်လေ့ကြည့်ပါတယ
်။ဆရာအတိုင်းတာအခုမှစတဲ့အဲသဘောပေါ့နော်။ဘာမှအကောင့်ထဲမပေါ်နိုင်နေပေါ့။ဆရာအမှိုက်မှာမှအဓိကလူဟိုပါပေါ့နော်တကဘာလုံးမှာပြဿနာဖြစ်နေတာဟိုပလတ်စတစ်ပြဿနာပေါ့နော်ဒီပလတ်စတစ်ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်အတိုင်းဓာတ်ဒီကင်ကွယ်နိုင်ပါပြီလဲ
ကျွန်တော်တို့ကတော့ဥပဒေပြရေးရှိအောင်တယ်တစ်ဖက်ကတော့လူမှုပညာပေးတဲ့ရှုထောင့်ပေါ့လေအဲ့တော့2018ခုနှစ်ကဒီကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဖို့ကလည်းဒီပလတ်စတစ်ပိုလူရှင်းကိုတိုက်ခိုက်ဖို့ဟိုထိမ့်သိမ့်မှုအတွက်ကိုဦးစားပေးခဲ့တာဆိုအဲ့ဒီအချိန်မှာတော့ကျွန်တော်လွတ်တော်ထဲမှာလည်းကျွန်တော်ကိုယ်တိုင်ပဲပညာပေးခေါ်ပြောပွဲတွေလုပ်ပါတယ်နောက်တစ်ခါလည်းဒါနဲ့ပတ်သက်ပြီး panel discussion ဆင်းတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကတက်ဆိုင်ရာအကူမျိုးနေနဲ့ကိုပြန်ပြီးရာကိုပြန်ပြီးတော့ပြန်လဲရှင်းလင်းပြနိုင်အောင်ပြန်ပြီးထိန်းကျောင်းနိုင်အောင်လို့ဆိုပြီးတော့လုပ်ဆောင်ပေးတာတွေရှိပါတယ်အဲ့မှာတော့ကျွန်တော်ပြည်လွတ်တော်မြေသားလွတ်တော်ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်ပေါ့ဆိုတော့တခြားလည်းကျွန်တော်တို့တော့ဟိုဒီတက်ဆိုင်ရာတချို့လွတ်တော်ကိုယ်စားလှယ်တွေကဖြစ်ကြလို့ရှိရင်တော့သွားပြီးတော့ကျွန်တော်တို့ဟောပြောပြတာတို့ဒီလိုမျိုးဒါပညာပေးအပိုင်းတော့လုပ်ပါတယ်အရေးကြီးတာကဒီပလတ်စတစ်ကိုကျွန်တော်တို့ရှင်းလင်းဖို့အတွက်ဒီပလတ်စတစ်အမှိုက်ကိုချော့ချမယ်ဆိုရင်ဒီကျွန်တော်တို့အစားထိုးပစ္စည်းတွေပေါ့ခုနပြောလို့ပေါ့အဝတ်အိတ်ကိုနည်းနည်းဒါကိုနေရာစိုးတိုင်ကိုတွားရင်အိတ်ကိုယူသွားပြီးတော့မှထည့်လာတာတနည်းအားဖြင့်ပလတ်စတစ်ကိုမသုံးမဲနဲ့မသုံးမဲနေနိုင်အောင်ဆောင်ရွက်တာမျိုးတခါဟိုတခြားစားထိုးကျွန်တော်တချင်တော့ညီမလူမျိုးတွေကဒီစားကြတော့ကြာဝေယူလို့ချင်းကျွန်တော်ကဖက်နဲ့ထုတ်တယ်ပေါ့ဆိုတော့ဒီလိုနီလန်းကကျတော့ဒီဖက်ကိုကျွန်တော်လွတ်ပြလိုက်ရအစီမင်းလာရသဘောရအမှိုက်ဖြစ်တာတော့မှန်ပေမဲ့ဘောင်းဝင်ထင်းသေးရေးသဘောရကျတော့သူကပျက်စီးလွယ်တဲ့ပျက်စီးဖြစ်တဲ့ organic ပျက်စီးဖြစ်တဲ့အခါကျတော့ယတနာအများကြီးနေပါတယ်
အဲ့ဒါကြတော့လေအလားတူတစ်ခါပါဖြစ်လဲဆိုတော့တပင်းနေမှာထိခိုက်မှုတွေကလည်းအမှန်ကြံပြန်ပြန်ဖြစ်လာပါတယ်နောက်တစ်ခါဒီစီမီသားသုံးမီသားပလတ်စတစ်မိုက်ကိုကျွန်တော်တို့ကဘယ်လိုဆက်စီးမလဲပေါ့တို့ရဲ့ခါမှာတို့လမ်းဖေးပေါ့ဒီရေကိုဟိုမြေဖို့တဲ့နည်းနဲ့ချိန်နေတဲ့နည်းလမ်းကကြတော့တစ်ခါပါဖြစ်ပြန်လဲဆိုတော့ရောက်ရေးစီးတင်းသွားလာမှုပေါ့ကြံတဲ့ဒီဘလူးချင်းကလည်းဖြစ်နို ော့လောင်မြိုက်တဲ့သွားရင်လည်းကျွန်တော်တို့တရားစစ်တာလည်းရအောင်ဆိုပြီးနီလန်းကိုလည်းကျွန်တော်တို့စဉ်းစားခဲ့ပါတယ်။အဲ့ဒီလည်းနိုင်ငံတကာဖွဲ့စည်းတင်လည်းတိုင်ပင်ဆွေးနွေးတယ်။တချို့နိုင်ငံတွေလည်းကျွန်တော်သွားပြီးလေ့လာတယ်။တက်ဆိုင်ရာမျိုးတော်စီပင်နေရန်ကုန်နဲ့မန္တလေးအဓိကပေါ့လေဒီလိုကိုလည်းဒီဟာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ရင်ဝိစုအနာကြီးပလန်လေးဖြစ်လောင်ဆိုတော့မျိုးလည်းတိုက်တွန်းထားတာတွေလည်းရှိပါတယ်။ဒါဆိုတခါတပြန်ဆင်းသားပြန်တာအဲ့လိုလုပ်ပြန်ရင်လည်းတခါမဖြစ်လို့ဆိုမီးရှို့တဲ့အတွက်ကြောင့်ဖြစ်လာတဲ့ gas တွေကပိုလို့ချင်းဘလောက်ဖြစ်နိုင်တယ်ဆိုတာလည်းစဉ်းစားရပါတယ်။အဲ့တော့ဘယ်ပေါင်းလို့တွေးအောင်ပေါင်းလို့လည်းကျွန်တော်စဉ်းစားပြီးတော့ plastic ကြောင့်ဖြစ်မဲ့အညစ်အကြေးကိုကျွန်တော်ချွဲချဖို့တော့စဉ်းစားနေခဲ့ရှိပါတယ်
။ဘယ်တိုင်းသာဒီလုံခိုင်ပါ့မလဲ။
အခုတည်းတော့ကျွန်တော်တို့ implementation ပေါ့လက်တွေ့လုပ်တဲ့နေရာပေါ့ရန်ကုန်မြို့ဆိုရင်ကျွန်တော်တို့အခုအထင်းမင်းပိုက်ပုံမှာတော့ကျွန်တော်ကဒီအမိုက်ကိုခြေပြက်ဖို့ဆိုစိတ်ဝင်နေကိုစလုပ်ဖို့ကျွန်တော်တို့အခုတော်တော်မှာကိုပဲဒီနိုင်ငံတကာချင်းငွေတွေနဲ့ရယူပြီးတော့နှီးပညာရောယူပြီးတော့လုပ်ဖို့ပြင်နေတာရှိပါတယ်ဒါမကြခင်ဖြစ်လာမှာဒီဟာတော့ခုနပဲ energy ထုတ်နိုင်တဲ့အဆင့်ကြီးကအခုတည်းမရောက်သေးပါဘူးဆိုတော့ဒီလုပ်ငန်းစဉ်ကလည်းလွတ်တော်နဲ့အစိုးရနဲ့ဦးပေါင်းဆောင်ရတဲ့လုပ်ငန်းစဉ်ကလည်းနည်းနည်းလေးတော့နေကွေးတာလေးရှိပါတယ်ကျွန်တော်တို့ဒီလေးဒီလို့ကိုလုပ်နေတာတစ်နှစ်ခွဲလောက်ရှိပြီပဲဒီနေ့ဒီဖြစ်ပေါ်တိုးတက်လာတာလေးကနေတော့နေသေးတယ်ဆိုတာအမှန်တိုင်းဝန်ခံပါပါအဲ့ဒါအ
ဲ့တော့ဒီအစိုးရလက်ထက်မှာပေါ့နော်ဒီတဘာဝတယံစာတမ်းနဲ့တဘာဝပေါင်းခြင်းထင်းခြင်းမှာဘယ်အပိုင်းခန္ဓာမှာအအောင်မြင်ဆုံးဖြစ်တယ်လို့ဟိုကယူဆပါတယ်နောက်ပြီးတော့ဘယ်အကိုင်းပိုင်းခန္ဓာတော့မကင်တွင်နိုင်သေးဘူးလို့ဟိုသတ်မှတ်ပါတ
ယ်ဟိုကျွန်တော်တို့တော်တော်ကော်မတီနေနဲ့ကြည့်ရှုရတော့အကျမ်းမင်းသုံးကဏ္ဍပေါ့လားတတုကဏ္ဍတွေတတောကဏ္ဍနဲ့နောက်တစ်ခါခုနပြောတဲ့ပဝဉ္ဇဉ်သင်္တိကဏ္ဍပါအဲ့တော့တတောကဏ္ဍကတော့အောင်မြင်ဆုံးလို့ပြောရမှာပေါ့ကျွန်တော်လက်တွေ့ကြကြလုပ်နိုင်တယ်အခုဆိုရင်လူတွေမြင်နေတာတစ်ခိုးဌာနတွေကိုထုတ်တာတွေကိုမြင်နေရပေါ့တကယ်တမ်းကဒါအချိန်တုန်းကလည်းလက်ပေါင်းများစွာခိုးထုတ်နေတာကျွန်တော်တို့လက်ထက်မှာအများကြီးဖမ်းနိုင်ငယ်တော့ဌာနတွေကိုမြင်တော့တစ်တီခိုးနေရလို့ထင်တာပေါ့အမှန်တကယ်တော့တော်တော်လေးထင်ပြီးဟိုကြိုးစားခဲ့ပါတယ်ဒါတော့မှဒီပညာတွေအမြင်လာတော့ချင်းသောလို့ဒီလက်လက်ကြိယာတွေထုတ်လိုက်ရင်တိတ်ကလွယ်လွယ်လေးနဲ့ပါသွားပါတယ်။ဒါကိုကျွန်တော်ကလိုက်ပြီးထိန်းသိမ်းမှုစောင့်ရှောက်ဖို့လုပ်ရတာပါ။အဲ့တော့ဒါကစိုက်ပျိုးရေးလည်းလုပ်နိုင်ခဲ့တယ်ပေါ့။ဒါကကုဏပြောတဲ့ဒီဘဝမျိုးစုံမျိုးဝဲနဲ့တားငယ်ထိန်းသိမ်းတဲ့တဘာဝနယ်မြေတွေတည်ထောင်ရေးကိုလည်းကျွန်တော်တို့တိုးချဲ့ပြီးလုပ်နိုင်ပါတယ်။ဒုတိယကတော့ကုဏပြောတဲ့ဒုတိယတတိယပြောမယ်တတုနဲ့ပတ်ဝန်းကျင်ထိန်းသိမ်းကဏ္ဍမှာတော့ကျွန်တော်တော်တော်လေးခက်ခဲခဲခဲတော့ရှိပါတယ်။ဘာလို့လဲဆိုတော့တခြားအကြောင်းတစ်ခုကပါလဲဆိုတော့တတုတွေဂျန်နလာတွေနယ်မြေတွေကလည်းညီညာရေးရပြေဆိုမရရလည်းပါတယ်နောက်တစ်ခါကျွန်တော်တို့ကတရားသာရခွဲဝေရေးအတွက်မူဝါဒပေါ့ဒီဖက်ဒရယ်ပြည်ထောင်စုကိုသွားတဲ့အချိန်မှာပြဿနာမရှိသေးတာကြောင့်လည်းပါတယ်ပေါ့အဲ့ဒီဘက်မှာတော့နည်းနည်းလေးကျွန်တော်နှေးတော့နှေးနေပါသေးတယ်ပတ်တဲ့ကြောင့်ကျွန်တော်ကြိုးစားပြီးတော့လုပ်နေရတယ်ဒီပါတ
ော့ခင်မျိုးသက်စီစဉ်ထုတ်စဉ်ပေးခဲ့တာပါရှင်အခုတနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြခင်ထုတ်လင်းပေးမဲ့ဒုတိယနိုင်ဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2022ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ19.532စနေနေ့တနင်္ဂနွေနေ့ဒီမှာလှိုင်းလက်မီတာ190kHz 905ခေါင်္ဂါတို့ကနေတိုးချဲ့နားဆင်နိုင်သလိုVOA ရဲ့Facebook စာမျက်နှာVOA Burmese News ကနေပြီးတော့လဲထုတ်လွှင့်ခြင်းတဲ့တပင်းကြီးတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေမှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်အရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပြင်ဆင်ထားမှုလုံလောက်ပါရဲ့လားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်တဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်အခုဆိုရင်ကမ္ဘာနဲ့အဝါကိုဗစ် 19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပြန့်ပွားမှုမြင့်တက်နေပြီကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်တနည်းတစ်ခြားမြင့်တက်လာနေတာ တွေ့ရပါတယ်။မလ၂၀ရက်နေ့အထိသတင်းတွေအရဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း20ကျော်နီးပါးရောက်လာပြီးသေဆုံးသူလည်း1000ကျော်သွားခဲ့ပါပြီ။နိုင်ငံတိုင်းလူလူကတော့ဗိုင်းရပ်စ်ကူးစက်ခံရမှုကာကွယ်ရေးကိစ္စတွေရောဂါကူးစက်ရေးကိစ္စတွေဒီကပ်ဘေးကြောင့်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဖြေရှင်းဖို့လုပ်ကိုင်နေကြပါပြီ။လက်ရှိအချိန်ထိကမ္ဘာနိုင်ငံနဲ့ဒေသ160လောက်မှာဗိုင်းရပ်စ်
ချာသောနိုင်ငံတွေနီးတူမြန်မာအစိုးရပထမဦးဆုံးကင်တွေတာကလူစုလူဝေမလောက်ကြဘူးတားမြစ်တာပါအခုဆိုရင်မြန်မာနိုင်ငံတဝန်းကမန်းရွှေစက်တော်ကြိုက်ထီယိုးစီဒီအပါအဝင်အလွန်စီကားတဲ့ဖျားပွဲကြီးတွေကိုပိတ်သိမ်းလိုက်ပါပြီလူစုလူဝေတွေမလောက်ကြဘူးအစိုးရကပေါ်လစီချမှတ်ထားပြီးတပ်ဆိုင်ရာဝန်ကြီးဌာနအသီးသီးကနေသူ့ဝန်ကြီးဌာနအလိုက်ညွှန်ကြားချက်အသီးသီးထုတ်ပြန်အကောင့်ထဲပေါ်နေတာတွေ့ ကျောင်းတွေတင်းတန်းတွေပိတ်သိမ်းထားဖို့လည်းညွှန်ကြားထားပါတယ်အခြေခံပညာအဆင့်ကျောင်းတွေဆောင်ဝေးဝဲပြီးလို့နေရာဒီကျောင်းပိတ်ရဲ့ကာလရောက်နေပြီတက္ကသိုလ်ကောလိပ်တွေကလည်းနှိဝက်ဆောင်ဝေးဝဲပြီးဆိုရင်ကျောင်းပိတ်ရဲ့စပါရောမယ်နိုင်ကလပ်တွေဘားတွေပိတ်သိမ်းဖို့ညွှန်ကြားချက်ထုတ်ထားတယ်လို့သက်ဆိုင်ရာရက်ွက်ကြေးရာတွေမှာတရားပွဲတွေစပိတ်ဟော့ပြောပွဲတွေမကျေးပါဘူးတားမြစ်ထား
နစ်စအကောင့်ထဲပေါ်နေပါပြီ။ဒါပေမဲ့လူစုလူဝေးနဲ့အလုပ်လုပ်နေကြတဲ့ကုမ္ပဏီတွေအထည်ဆုံးလုပ်ငန်းလိုအလုပ်ယုံဆက်ယုံတွေအများကြီးကျန်နေပါသေးတယ်။အဲ့ဒါတွေအတွက်ကိုတော့တိကျတဲ့လမ်းညွှန်ချက်ထွက်ပေါ်လာတာမတွေ့ရသေးပါဘူး။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုပြည်ရင်းမှာပိုင်ပိုင်နိုင်နိုင်တားဆီးနိုင်ခဲ့တဲ့တရုတ်ကိုရီးယားနိုင်ငံတွေနီးတူပြည်ပကနေဝင်ရောက်လာမဲ့သူတွေကနေဗိုင်းရပ်စ်ပိုးပါလာမဲ့အရေးပိုးအာရုံစိုက်ဖို့လိုလာပါပြီ။အစိုးရကတော့ဗိုင်းရပ်စ်အကြီးအကျယ်ကူးစက်နေတဲ့ကူးစက်ခဲ့တဲ့နိုင်ငံတွေကဝင်လာမဲ့သူတွေကို14ရက်စောင့်ကြည့်စနစ်စတင်အကောင့်ထဲပေါ်နေပါပြီ။နယ်ဆက်တွေကနေတရားဝင်ဗီဇာနဲ့ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးဖြစ်တယ်လို့အဲ့ဒီနယ်ဆက်ဂိတ်ပေါက်တွေကနေအိမ်ကြီးချင်းနိုင်ငံသားတွေကလွှဲပြီးအခြားနိုင်ငံသားတွေဝင်ရောက်လည်ပတ်တာကိုလည်းတားမြစ်ထားပြီးပါပြီ
။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုတုံ့ပြန်ရမှာပြည်သူလူထုရဲ့အသိဉာဏ်ရေချိန်နဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်ဆိုတာတရုတ်ကိုရီးယားလိုနိုင်ငံတွေကသက်သေပြနေပါတယ်။ဒါကြောင့်မြန်မာနိုင်ငံထဲမှာလည်းဗိုင်းရပ်စ်နဲ့ပတ်သက်တဲ့အသိပညာပေးမှုတွေကိုကြည်ကြဲပြင်းပြလုပ်နေသလိုသတင်းထုတ်ပြန်မှုတွေကိုလည်းဘယ်ချိန်တုန်းကနေမှမတူအောင်ဖြန့်ချိပေးနေတာတွေ့ရပါတယ်။ဒီကိစ္စမှာတော့အစိုးရမီဒီယာတွေတင်မကပုဂ္ဂလိကမီဒီယာတွေဘက်ကပါတာဝန်ကျအောင်စူးစမ်းနေကြတာတွေ့ရပါတယ်။နောက်ထပ်ရေးကြည့်တာတစ်ချက်ကတော့ဗိုင်းရပ်စ်ပိုးတွေ့တဲ့လူနာတွေရှိလာခဲ့ရင်ပြည်စုကူတာဖို့ကြိုတင်ပြင်ဆင်ထားမှုပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရောဂါသံသယလူနာနဲ့ပိုးတွေ့လူနာတွေရှိခဲ့ရင်ပူတာမှုပေးဖို့ရန်ကုန်မှာဝေဘာဂီဆေးရုံမန္တလေးမှာကန်တော်နေဒီဆေးရုံတွေတည်ကြားထားရှိပါတယ်။တကယ်ဖြစ်လာရင်ဟိုတယ်တွေကိုပဲအသွင်ပြောင်းမလား။စာသင်ကျောင်းတွေကိုပဲအသုံးပြုမလား။အာဏာပိုင်တွေဘက်ကဆုံးဖြတ်တာပြင်ဆင်တာမတွေ့ကြရသေးပါဘူး။အခြားမြို့နယ်တွေမှာတော့ဆေးရုံတည်တဲ့ရေလို့မဟုတ်ပဲပြည်သူဆေးရုံတွေရဲ့အဆောင်တစ်ခုခုပါပဲခွဲခြားစောင့်ကြည့်တာမျိုးလုပ်နေတာတွေ့ကြရပါတယ်။
ဒီနေရာမှာအေရဝတီတိုင်းပသိမ်ဆေးရုံအုပ်ကြီးဒေါက်တာတမင်ထွတ်ကနေသတင်းမီဒီယာတွေကိုပြောထားတဲ့စကားမှတ်သားဖို့ကောင်းပါတယ်။သူကတကယ်လို့များကိုရိုနာဗိုင်းရပ်စ်လူနာသာတွေ့ခဲ့ရင် ဒါဥစီတီတန်ထားကိုရမယ်အဲ့လိုကုမယ်ဆိုရင်တဦးချင်းစီအတွက်အောက်ဆီဂျင်ပေးဆက်အကြောစေးသွင်းဆက်စေးထိုးဆက်စတာတွေလိုအပ်လာလိမ့်မယ်သူ့ဆေးရုံကြီးမှာအဲ့ဒီလိုဗိုင်းရပ်စ်ကူကိုဆက်ဟာလူနာတယောက်စာပဲရှိတဲ့အတွက်နောက်ထပ်6ယောက်9ယောက်စာရဖို့အလူခံဖို့လိုနေတယ်ဆိုပြီးပြောပြပါတယ် တကယ်တော့ဒေါက်တာတမင်ထုတ်ပြောတဲ့လိုအပ်ချက်ဆိုတာဟာပသိမ်ဆေးရုံတစ်ခုထဲမှာပဲလိုတဲ့အချက်မျိုးတော့မဟုတ်ပါဘူး။ရန်ကုန်မန္တလေးနဲ့အခြားသောဆေးရုံတွေမှာလက်ရှိပုံမှန်ကုသပေးနေတဲ့လူနာတွေအတွက်လောက်ပဲအဲ့ဒီလိုဆက်မျိုးရှိကြတာပါ။အခုကိုရိုနာဗိုင်းရပ်စ်ကုသမှုလုပ်ရတော့မယ်ဆိုရင်ဆက်တွေရောအခြားသောဆေးရုံတို့ပစ္စည်းတွေပါအများကြီးလိုအပ်မှာဖြစ်ပါတယ်။အသက်ရှူဆက်တစ်လု ခွဲစိတ်ခံတုံးဝစ်စုံတွေဝဲလူတာလုပ်နေကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအပေါ်ရိုက်ခတ်လာနိုင်တာနဲ့ပတ်သက်ပြီး2020ဦးတောင်းထွန်းဦးဆောင်တဲ့ကော်မတီတစ်ရက်ဖွဲ့စည်းဆောင်ရွက်နေတာတွေ့ကြရပါတယ်။အစိုးရအနေနဲ့နိုင်ငံတော်လက်ပတ်ရန်ပုံငွေကနေကျပ်ငွေဘီလီယံ50၊လူမှုဖူလုံရေးရန်ပုံငွေကနေကျပ်ငွေဘီလီယံ50၊စုစုပေါင်းဒေါ်လာ300လောက်နဲ့ညီများတဲ့ကျပ် CMB Lunganri, Hotene Kidwa Lunganri, a Tesane Alessa Siwai Lunganrigu, a Torno, Tiyakai no Labe Yuki, the Nida Kala Dre, we took Chimelu Jinavare, Tikai Kazame, a Chado Siwai Lungan Shinrigu, a Kong Gau Tishora, Boko Lungan Shinrigule, Jote Gaukane, Wingwigu, Niyakai no, Ginluque, Bimelu Suare.
Corona virus Pietanapatebi. မြန်မာအစိုးရအနေနဲ့လုံနိုင်တဲ့အစွမ်းကိုလုံနေတဲ့ဆိုတာကိုတော့ယူမသံတရားဖြစ်စရာမရှိပါဘူး။ဒါပေမဲ့ဆင်းရဲတဲ့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုအဆင့်နှိမ့်တဲ့နိုင်ငံတကာနေနဲ့ကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားသလိုမြန်မာနိုင်ငံတွင်လည်းယောဂဖြစ်ပွားသူအများအပြားရုတ်တရက်တစ်ပြိုင်နက်တွေ့ရှိလာနိုင်တယ်ဆိုတဲ့အချက်နဲ့ကြည့်ရင်ပြင်ဆင်ထားမှုတွေမလုံလောက်သေးတာတ Tapian Siway Saya Tikanina Muri at Dwekuzabu, a sea man in a pizzum dizzle, Mati Yamungwe, Dola San Kunase Lausura, and Weba Managale, and Lonene Ziva Jau, Ibiana Yaman.
A Kusa be my eta Najo, yet Yamati got Pisa Nya Kanago Nasin Chayava Mission.
ငင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Minglava, Tenora de Moga, Taiwan deal, Korea, Dawari, Subra Sayi Lari, Thrashingaro, Captain Johnai Upsipai, Pure Radio Frequency, Tijan Lubakanya, Lumila Gavari. Okay, tomorrow, Messenger Anni, your Mila, Messenger Anni, but tomorrow, Kunason, Luni, Radio Line, you will be like Baino, Captain Johnai Unga, Lila Midari, Dia, to Jesu de Mai, Lulaji Laraba, Tenora, Demora Dariva, Penavian, a young bar, a set them on Yalo, Vio, you go where Radio near Penuna Town, Nizayavari, Along Ulet, Midan Line, you go testing, Wimia, Biva Mede, Jesu de Mai, Captain Johnai Unshi. အစီအစဉ်လေးအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခုလိုမျိုးလေးလိုင်းတွေကိုဖြန့်ပေးမယ်ဆိုတဲ့အတွက်လည်းကျေးဇူးတင်ပါတယ်เนาะကျမတို့ဗီဒီယိုရေးမြန်မာပိုင်း Facebook အစာမျက်နှာကနေပြောတဲ့ရေဒီယိုရုံမြင့်တန်ကြားအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုဖန်ယူနာစဉ်ကြည့်ရှုနိုင်ပါတယ်ရှင်မင်္ဂလာပါဗီဒီယိုရေးဗီဒီယိုရဲ့ကျမ်းမာရေးအစီအစဉ်မှာတဲကြေကြောင့်ယောဂကုသနည်းကြောင့်တင်ဆက်ပေးစီကျမ်းမာရေးလို့ရေးလာတဲ့တောရရှင်ကတော့ Lockham Zoo Mew on ဖြစ်ပါတယ် Tolin Bivalu, tomorrow radio gun into a pass in Jamai is in Tinsepia, going mingle at your life by him. Going ming out of your body, Dutoro Java, read at the cow, eight, dead out yoga and a better pure to Tolin be the season, a she look your body, Jan Shah, Natalia and Natama, Kay Jan Shah, Natalia and a Tuga D is in the Kumataki, my tapio, or Jamia to Ku, a dip in it, Jamia Lobi Bamelo, let your wire, no? A Kulumu attempts as you lie to Jesu de Mari. The Tafi, the Russian, eh, to Lobe, the Jamai, Buddha, Jan Yale, you go teaching. Tomorrow she goes, Say, you pure lamp your life, but not tomorrow. Then I began to season it, tolling people's season, be my mission. ဒီနေရာမှာလည်းဘယ်ကနေပြီးတော့တရင်ကိုကော်ပီယူတာပြဿနာရှိတယ်ဆိုလို့ဒီနေရာမှာလည်းဘယ်ကနေပြီးတော့တရင်ကိုကော်ပီယူတာလားဆိုတာရှင်စာကိုလည်းပြန်ကြားပေးကြပါမယ်။သူကတော့ရှင်မိုက်မိုက်မှာမင်္ဂလာပါ VOA ဖီယိုကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးရအတွက်ကျေးဇူးတင်ပါတယ်ကိုရှောက်နေတဲ့လမ်းကိုပဲဆက်လက်ရှောက်လမ်းပါလို့ရေးလာပါတယ်ကျမတို့ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တချို့တုံ့ပြန်ပြီးရေးလာကြတာတွေကိုလည်းဖော်ပြပေးကြပါမယ်နော်ကိုအောင်ထွန်းလေးဆိုတဲ့တော်ရရှင်ကတော့ကျမတို့ဖီယိုရာနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမရဲ့အစီအစဉ်ကိုနား ဒီသွေးပိုင်ရှင်မှာစပရေးရေးလာပါတယ်။ဖီဝေကနိုင်ငံရေးတုံးသက်ချက်ကိုနားဆင်ပြပြရေးလာတဲ့တော်ရှင်အောင်နိုင်စုကတော့သူ့မြင်ကိုရေးလာတာပါ။ပြည်သူတွေအနေနဲ့အသိအမြင်တွေနည်းနေတာတော့တေချာပါတယ်။နှင်းငါးစီတောင်ခံလာရပြီပဲ။အခုမှအစပဲရှိသေးတာပြည်သူတွေကိုနားဝင်အောင်ရှင်းပြပေးရပါမယ်စပရေးဒီအရသာအစိုးရအုပ်ချုပ်မှုကိုပြောင်းလဲလာတာတိတ်မကြသေးတဲ့အတွက်ကြောင့်မလို့ညီမနိုင်ငံတို့တဲ့ဖ ဥတော်စင်သာတင်ဆက်ပေးတဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာပြန်ပြီးရေးလာတဲ့တော်ရရှင်အမြင်ကိုလည်းဖော်ပြပေးကြပါမယ်နော်မြမမြမအရေးဆွေးနွေးကြမှာဒီမြမနိုင်ငံကအရေးတာအစိုးရနဲ့စစ်တပ်ဆက်ဆံရေးကတိုင်းပြည်ငြိမ်းချမ်းတရားရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်နေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးသွားတာပါလက်ရှိအချိန်မှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လားဘယ်လိုနေရာမ Tarasha Ula Tompari.
Diana requested Liu Messu as soon as he got same year she needed the bobo. Babu Suluman Matigo. Chosen if Ferran Yilagama, Setolin Gagata Mine, Mane Tolan Yiga, the Shangani Quota Messu, Lanjo Singala Yi Kangiro, Tatema Soso Kangiragu, Novema Tiza Porto Tara Dunemari. Sitaga Anna Tabu Pinsingera Gule, Tacho Hong Utin Via Gudu Piosu Jagu, Radio Mifit Kuma, and the Utin Piotara Shiore. Nangano Loja Mujigo, Tencha Mujiva. Maja Digginga, Tamai Apipia Duma, Chica Ubi Ne, Tiaubi Minga Chibu Sura, Legitimacy, Tiawin Pimu, you start to imitate Yitila. Babino Tane Yasuraska, Pilar Lemetu. Taha, Chica Ubi Chupa, Anna Temuji, Julongero, Pimu Tia Ubi, Tiasi Yama, Kala, Sika, Kanta Machide, Ubi Chigan, the Bow, General Longwa Nale, the Bobo Jamawa.
เสียนาชินสนิทบาลุอติลิ้นจินญาทายเนาะเราเมนะชูตุยามาบ่ลิตะกาตะคงเมตตะกาอุลาทวินอเมนဖြစ်ပါတယ်ဒီမနိုင်ငံမှာရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်စုရဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ view တွေကဆွေးနွေးတင်ဆက်ပေးခဲ့တာမှာနောက်ထပ်အတွေ့အမြင်သဘောထားကိုတုံ့ပြန်ရေးသားလာတဲ့တော်ရရှင်နောက်တစ်ယောက်ကတော့ဦးဆန်ထွေဖြစ်ပါတယ်သူ့ရဲ့သဘောထားကတော့
time ကျွန်တော်တို့အသည့်အလုံးမရှိတဲ့သူတွေများနေပြီးတော့ကုန်စည်နှုန်းတွေတက်နေတာတွေနောက်ပြီးအလုံးအကင်မရှိတာအရင်မရှိလို့လားယခင်အစိုးရထက်အလုံးအကင်ဘာကြောင့်ပြည်သူပြည်သားတွေမရနေတာလဲဆိုတာသိတာထင်ရှားနေတဲ့အချက်တွေကိုပြောပြပေးပါခင်ဗျာ
ဒီတော်ရဆင်ဦးစံထွေကတော့နိုင်ငံမှာရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းပြီးတော့နိုင်ငံတို့တက်အောင်လုပ်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဒီပြည်သူပြည်သားတွေအားလုံးအတွက်အခွင့်အလမ်းတွေလည်းလမ်းဖွင့်ပေးပါဆိုတော့သူ့ရဲ့လိုအပ်ချက်ကိုရေးပြလာပါတယ်ဆင်ကျန်ရှိနေတဲ့အချိန်ပိုင်းတွေမှာတောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါလေ။ရင်ဖွင့်စာတွေထဲမှာတော့တောရရှင်ဥမမောင်သိန်းကအတွင်ကူပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်သူ့ဘာတွေအားမလို့အားမရဖြစ်နေလဲဆိုတာကိုသူ့ရဲ့အမြင်ကိုရေးလာပါလေရှင်
။နိုင်ငံရေးဘင်္ဂလီချမ်းသာသမားတွေရဲ့တက်ခိုက်မှုနောက်ပိုင်း OIC နဲ့ကုလသမဂ္ဂတို့ရဲ့တပတ်သက်ပူကြသောတပ်တမန်ရေး PI နဲ့ရင်ဆိုင်နေရတဲ့ငင်းချမ်းရေးရန်ွင့်မလွင့်ပြန်နိုင်သေးသောပြည်တွင်းငင်းချမ်းခီးလန်းကိုဆက်လက်ရှောင်လန့်နေရတဲ့မီဒီယာလွတ်လပ်ခွင့်မီယာလက်ခွင့်အားနဲ့လာတဲ့စီးပွားရေးနှေးကွေးနေပြီးအခြေခံလူတန်းစားများဝင်ဝင်နှဲပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုရင်ဆိုင်နေရပါတယ်။2019ခုနှစ်မှာနိုင်ငံရေးစီးပွားရေးမီဒီယာလက်ခွင့်ငင်းချမ်းရုံးနဲ့ပတ်သက်ပြီးအားရကျေနပ်စရာမရှိဘူးလို့ပဲကျွန်တော်တို့ထင်ပါတယ်
။ဒါကဥမမောင်သိန်းနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးရေးမှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်ထဲမှာဘာတွေများအားမလို့အားမရဖြစ်နေလဲဆိုတာပြောသွားတာပါ။သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြဲလဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်များများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျာအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်ပချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျာဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျာကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကစဒိုင်ဖြစ်ကုန်ပြီခင်ဗျာဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားစီခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမယ်ထင်ပါတယ်နော်နောက်တစ်ခါဆိုရင်ကိုယ့်ဘက်ကသိကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ data နာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့လည်းလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်တော်ရရှင်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒီတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒီဘက်တော့တော်ရရှင်ဒီကိုကျမတို့ view ရေးဝိုင်းတော်သားတူရေးပေးတဲ့တချင်းလေးနဲ့ဖြောပြပေးကြပါရစေ။ကိုရနာရေးပေးတာဖြစ်ပါတယ်။ Mary တီဆိုထားတဲ့ Heaven ဆိုတဲ့တချင်းလေးကိုတော်ရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်Dream it.
တီဆိုထားတဲ့ heaven ဆိုတဲ့တခြင်းဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရဲ့ရှင်။ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နာဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဒီနေ့မှာဘာမှပြန်ဆုံးကြမယ်
ဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ရုရှားနိုင်ငံကအသက်80အဖွားကိုတယောက်ဟာရေခဲပြင်ဟော်ကီအားကစားသမားဖြစ်ဖို့အတွက်လေ့ကျင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံကစူးတီထွင်သူလူငယ်တယောက်ဟာကြက်ခြေထောက်အရေပြားတွေကိုဖနက်တရေအဖြစ်ချုပ်လုပ်နေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေကတင်ဆက်ပေးပါမယ်
။အင်ဒိုနီးရှားနိုင်ငံကစူးဦးတီထွင်သူအသက်25နှစ်အရွယ်လူငယ်တယောက်ကတော့ကျက်ခြေထောက်အရေပြားတွေကိုဖနက်တရေအဖြစ်ချုပ်လုပ်နေပါတယ်။ဗန်တောင်းမြို့မှာနေထိုင်တဲ့နူရမန်ဖရီကာရမ်ဒန်နီဟာသဘာဝဘက်ဝင်ခြင်းကိုမထိခိုက်စေဘဲရေရှိအကျိုးရှိစေမဲ့တရေထဲကိုရှာဖွေရကနေအခုလိုကျက်ခြေထောက်အရေပြားနဲ့ဖနက်ချုပ်ဖို့စိတ်ကူရခဲ့တာပါ။မိချောင်းတရေနဲ့မွေးတရေတွေကိုသုံးမဲ့အစားသူတို့နဲ့ဆင်တူတဲ့ကျက်ခြေထောက်တရေကို2019ခုနှစ်လောက်ကတည်းကအဖေဖြစ်သူရဲ့အကြံဉာဏ်နဲ့စလုပ်ဖြစ်ခဲ့တာပါ။သူ့လုပ်ငန်းမှာလူ9ယောက်ရှိပြီးတော့ချက်ချက်တော့တရေကြီးပဲသုံးထားတဲ့ဖနက်တွေချုပ်လုပ်တယ်လို့တစိမ့်တစ်ပိုင်းသုံးထားတဲ့ဖနက်တွေလည်းချုပ်ပါတယ်။ဖနက်တစ်ခုချုပ်ဖို့အတွက်ချက်ချက်တော့အရေပြား45ခုလောက်သုံးရပြီးဖနက်တရံကိုတော့$35ကနေ$140လောက်ထိကျသင့်ပါတယ်။ချက်ချက်တော့အရေပြားဟာထုတ်လို့ရတာလက်ဝင်ပြီးတော့ဖနက်တရံချုပ်ဖို့အတွက်10ရက်လောက်အချိန်ယူရပါတယ်။စီးရီစားတောက်ဆန်တွေကလွှင့်ပစ်လိုက်တဲ့ချက်ချက်တော့အရေပြားတွေကိုအတိကအသုံးပြုထားတာဖြစ်ပြီးတော့သူကစွန့်ပစ်ပစ္စည်းတွေကိုစူးစမ်းအသုံးပြုတယ်လို့လည်းပြောပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးအများပြည်သူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းထားပါတယ်။အများပြည်သူလာရောက်ကြည့်ရှုနိုင်တဲ့ပြတိုက်တွေကိုလည်းပိတ်ထားပေမဲ့တလိမ့်ဆန်ယုံလိုပြတိုက်တွေမှာတော့တလိမ့်ဆန်ဆရာဝန်တွေလိုဝန်ထမ်းတွေကအလုပ်ဆက်ဆင်းနေပါတယ်။ဒီလိုနိုင်ပြည်နယ်ရှီကာဂိုမှာရှိတဲ့ရှက်ငါပြတိုက်ဟာအခုလိုပြတိုက်ပိတ်ထားတဲ့အချိန်မှာအထက်ကတပ်တော်လေးတွေအတွက်အထူးအစီအစဉ်တစ်ခုကိုဖန်တီးခဲ့ပါတယ်။ဒါကတော့ပင်ကွေးနှက်ကလေးတွေကိုပြတိုက်ထဲမှာရှောက်သွားခွင့်ပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကြောင့်လူအနည်းဆုံး150လောက်သေဆုံးခဲ့ရပြီးလူပေါင်း 9,000 ကျော်ကူးစက်ခံနေရပါတယ်ခင်ဗျာ
။ရုရှားနိုင်ငံကအသက်80အရွယ်အဖွားအိုတယောက်ဟာရေခဲပြင်ဟော်ကီအားကစားသမားဖြစ်ဖို့အတွက်လေ့ကျင့်နေပါတယ်။ Valentina Fyodorova ဟာအငိမ့်စားကျောက်အုပ်ဆရာမတစ်ယောက်ဖြစ်ပြီးတော့အရင်တုန်းကတော့ရေခဲပြင်စကိတ်တောင်မရှိခဲ့ဘူးပါဘူး။ရုရှားနိုင်ငံအနောက်မြောက်ပိုင်းကရွာလေးတစ်ရွာမှာရှိတဲ့တက်ကြီးဟော်ကီအသင်းရဲ့အသင်းကောင်းဆောင်ဖြစ်လာလိမ့်မယ်လို့လည်းထင်မှတ်မထားခဲ့ပါဘူး။သူ့ရဲ့အသင်းကတော့အသက်50နဲ့60အရွယ်အမျိုးသမီးကြီးတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးတဲ့ရင်တစ်ပတ်မှာ၃ချိန်အားကစားရုံမှာလေ့ကျင့်ကြပါတယ်။ဖြိုဒိုရိုဗာဟာတခြားသူတွေထက်နေပြီးမကျွမ်းကျင်ပေမဲ့လည်းအခုလိုအဖွဲလိုက်ကစားရတာကြောင့်ပျော်ရွှင်ရတယ်လို့ပြောပါတယ်။သ သူရဲ့အားကစားအင်ဂျီအနီရောင်မှာတော့သူရဲ့အသက်ကိုကုစားပြုတဲ့နံပါတ်80လို့ရေးထားပါတယ်။အစပိုင်းလုံးကတော့သူ့အနေနဲ့ရေခဲပြင်ပေါ်လဲကြပြီးအယိုးကျိုးမှဆိုရင်ပေမဲ့လေအခုအခါမှာတော့တဖြည်းဖြည်းနဲ့ကိုယ့်ဘာသာကိုယုံကြည်မှုရှိလာပြီလို့ပြောပါတယ်ရှင
်။ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကဒီကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုအတန်တွင်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးတော့လဲနားဆင်နိုင်ပါတယ်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။စာလိုက်ကနေဆက်သွယ်လို့ရတော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုလည်းခေါ်ဆိုနိုင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုထိန်းချုပ်ကာကွယ်တဲ့အစီအစဉ်အရအခုကျမတို့ VOA ရဲ့ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်တော့ဘဲအရေးပေါ်အစီအစဉ်နဲ့ပြောင်းလဲထုတ်လွှင့်ပေးနေတာလည်းဖြစ်ပါလေရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ရှင
်။ COVID-19 လို့ခေါ်တဲ့ coronavirus ကမ္ဘာကရောဂါဟာကမ္ဘာတဝန်းကိုအနှင်းမြန်ကူးစက်လာနေပြီးအခုဆိုရင်ကမ္ဘာတဝန်းမှာရောဂါကူးစက်နေသည်3သိန်းကျော်သွားပါပြီ။တည်ဆုံးသူအရေအတွက်ဟာ13,000ကျော်ရှိလာနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေဟာအရင်ကထက်ကိုပိုပြီးအနှင်းမြန်ကူးစက်လာနေတယ်လို့ပြောပါတယ်။ဒါပြန်ဒီကူးစက်ရောဂါဆိုးကြီးကိုလုံးဝရပ်တန့်သွားအောင်မထိန်းချုပ်နိုင်ခင်မှာဒီရောဂါပိုးကအတော်လေးကိုဆက်ပြီးကူးစက်နိုင်ခြေရှိနေတယ်လို့လည်းပြောပါတယ်။အခုလိုကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူ13,000ကျော်လာနေချိန်မှာပဲလူပေါင်း1 billion လောက်ဟာအိမ်ထဲမှာပဲနေနေကြပြီဖြစ်ပါတယ်။ဒီအနှင်းမြန်ကူးစက်ပြန့်နှံ့တဲ့ရောဂါကြောင့်ကမ္ဘာလုံးအသက်အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပြီးလှုပ်ရှားသွားလာမှုတွေကိုကန့်သတ်တာ၊ကျောင်းတွေနဲ့အလုပ်တွေပိတ်ပြီးတော့လူတန်းပေါင်းများစွာကိုအိမ်ကနေပဲအလုပ်လုပ်ကြဖို့အတွက်သက်ဆိုင်ရာအစိုးရတွေကညွှန်ကြားနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူပေါင်း600နီးပါးအထိရှိလာနေတယ်လို့တနင်္ဂနွေနေ့မှာထိုင်းအစိုးရကအတည်ပြုကြေညာပါတယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကြေညာချက်ထဲမှာအဓိကအကူးဆက်ခံရတဲ့နေရာဟာမြို့တော်ဘန်ကောက်မှာဖြစ်ကြောင်းနဲ့မြို့သူမြို့သားတွေအနေနဲ့နိုင်ငံအနှံ့မှာဗိုင်းရပ်စ်ပိုးပြန့်နှံ့သွားတာမျိုးမဖြစ်အောင်ဘန်ကောက်မြို့ကနေခီးမထွက်ကြဘူးလဲသတိပေးထားပါတယ်။လူအများပြားသွားလာနေတဲ့နေရာတွေကိုလည်းပိတ်ထားတာဖြစ်ပြီးတော့ဒေသခံတွေကတော့အခုလိုအသွားလာပိတ်ပင်မှာဆိုရင်ပြီးတော့ဒီသတင်းပတ်ပိတ်ရတွေမှာပဲအစားအစာတွေကိုဝယ်ယူစုဆောင်ခဲ့ကြတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နှုန်းမှောင်းလူရေ6အထိမြင့်တက်လာတဲ့ဒီထိုင်းနိုင်ငံဟာထိုင်းမြန်မာမဲဆောက်မြောက်ရင်းနယ်စပ်တရာ1ကိုမတ်လ27ရက်နေ့ကနေပိတ်ပစ်လိုက်ပါပြီ
။တနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Boy Test စောင့်ရဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ VOA ကိုအပိနိုင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးရှင်းလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.